အီတလီနိုင်ငံခြေဆိုင်ဘန်နက်တွန်အားကစားအဝတ်အထည်ကော်မတီကမြန်မာနိုင်ငံမှာသူတို့ရဲ့အဝတ်အထည်တွေနောက်ထပ်ချုပ်လုပ်တာကိုရပ်လိုက်ပြီလို့တောက်ကြနေကကြေညာပါတယ်။ဆွီဒင်ခြေဆိုင် H&M အဝတ်အထည်ကော်မတီကတနင်္လာနေ့မှာအလားတူကြေညာခဲ့ပြီးတဲ့နောက်ဘန်နက်တွန်ကော်မတီရဲ့အခုကြေညာချက်ထွက်လာတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေအပေါ်ဘန်နက်တွန်ကော်မတီအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအခြေအနေအရလူညုံရေးဆိုင်ရာကိစ္စရပ်အများအပြားဖြစ်ပေါ်လာပြီးအခွင့်အရေးနဲ့လွတ်လပ်မှုကိုချိုးဖောက်တာတွေရှိလာတဲ့အတွက်မြန်မာနိုင်ငံကနေအထည်အသင့်မှာယူရာတွေကိုဆိုင်းငံ့ထားဖို့မိမိတို့ဆုံးဖြတ်လိုက်ပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဘန်နက်တွန်ကော်မတီဟာအားလုံးပါဝင်မှုပေါင်းစည်းမှုနဲ့အကြမ်းမဖက်ရေးလို့အခြေခံစံတန်ဘိုးတွေကိုအထူးအလေးထားတဲ့ကော်မတီတစ်ခုဖြစ်ပါတယ်လို့အမှုဆောင်ရာရှိချုပ်မက်ဆီမိုရီနိုကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုလိုရဆိုင်းလိုက်တာဟာအားကောင်းပြီးခိုင်မာတဲ့သတင်းစကားပေးပို့ဖို့ရည်ရွယ်တာဖြစ်တယ်လို့လည်း CEO ရန်နွန်ကပြောပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ့်တဲ့အခြေအနေမရောက်ခင်ကနိုင်ငံတကာနာမည်ကြီးအဝတ်ထည်ကုမ္ပဏီကြီးတွေအလုံးအရင်းနဲ့အလုပ်ဝတ်တာကြောင့်မြန်မာအထည်ချုပ်လုပ်ငန်းအတော့ကိုတိုးတက်ခဲ့တာပါ Gap H&M Primark နဲ့ Adidas လိုကုမ္ပဏီကြီးတွေဟာမြန်မာအထည်ချုပ်စက်ရုံတွေမှာသူတို့အဝတ်ထည်တွေကိုချိုးလို့ဖို့ပြောင်းရွှေ့မှာယူခဲ့ကြသလိုအဝတ်ထည်ဖက်နှက်နဲ့လက်ဆွဲအိတ်တွေကိုလည်းပြည်တွင်းမှာထိုးလို့ခဲ့ကြတာကြောင့်အထည်ချုပ်လုပ်ငန်းဟာပြည်တွင်းအထည်ရင်ကုန်ထုတ်လို့မှုစုစုပေါင်းရဲ့300ခန့်အထိရောက်ခဲ့ပါတယ်